ကရင်ပြည်နယ်ရင်းမှာငြိမ်းချမ်းရေးမရှိရင်အခြေခံကျတဲ့စီးပွားရေးလုပ်ငန်းတွေကအစားအခက်အခဲတွေတွေ့နေတဲ့အတွက်ကုန်သည်ဆက်မှုအသင်းချုပ်ဒေသခံပုဂ္ဂလိကလုပ်ငန်းရှင်များနဲ့ပြည်နယ်အစိုးရတို့ကမေလ14ရက်နေ့ကကရင်ပြည်နယ်ဗအံ့မြို့မှာဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ကုန်သည်ဆက်မှုအသင်းချုပ်အနေနဲ့ငြိမ်းချမ်းရေးအတွက်စီးပွားရေးလုပ်ငန်းများ Business for Peace Before Peace ဆိုတဲ့ဆောင်းပါးနဲ့အညီတိုင်းနယ်ပြည်နယ်တွေကိုတွားရောက်ပြီးညှိနှိုင်းနေခဲ့တာပါ။အပြည့်စုံကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်။
ကုလသမဂ္ဂရဲ့တာဝန်ကြီးတဲ့လုပ်ငန်းများဆိုင်ရာကွန်ရက်ဖြစ်တဲ့ UNGC မှာကရင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းများဝင်ရောက်လုပ်ကိုင်တာတွေလူမှုအကျိုးပြုတဲ့စီးပွားရေးအတိုင်းအဝိုင်းတစ်ခုဖန်တီးနိုင်ဖို့အတွက်မေလ14ရက်နေ့ကကရင်ပြည်နယ်ဝန်ကြီးချုပ်ပါဝင်တဲ့ Business for Peace B4P ကိုကုန်သည်ဆက်မှုအသင်းချုပ်ကဦးဆောင်လုပ်ခဲ့တာပါကရင်ပြည်နယ်ဟာနယ်စပ်မြို့ဖြစ်ပြီးထိုင်းနဲ့မြန်မာအဓိကကုန်သည်စီးဆင်းမှုတွေရှိနေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်ဒီအတွက်ကရင်ပြည်နယ်တွင်းမှာစီးပွားရေးလုပ်ငန်းတွေလုပ်မယ်ဆိုရင်တော့ငင်းငန်းရေးဟာအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေဆိုပြီးကုန်သည်ဆက်မှုအသင်းချုပ်ပြည်သူ့ဆက်ဆံရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးထက်လင်းဦးကအခုလိုပြောပါတယ
်ဒီလောက်ထိအရေးကြီးလဲဆိုဟိုတကယ်ကိုအရန်အရေးကြီးတဲ့ခံစားလာမှာပါတယ်အဲ့ဒီလိုဆိုဝင်ပေးမရှိဘူးဆိုတော့ကျွန်တော်တို့ကရင်ပြည်မှာသွားတဲ့အတွေ့အကြုံပုံမှန်သွားတဲ့အတွေ့အကြုံကဆိုဝင်ပေးမရှိဘူးလက်နက်ကိုင်တပ်ပိုးတွေဖြစ်တယ်ဒီလိုပြည်ပကတွေဖြစ်တယ်ဆိုရင်စီးပွားရေးလုပ်ငန်းအနေနဲ့အခြေခံလုံးဝတကယ်ကြားတယ်ပြည်ပို့ဆောင်ရေးလိုခံလာမျိုးမှာတော့မှအခက်အခဲဖြစ်တယ်ဆိုတော့ဒီကပူတန်းရောင်းဝယ်ကုန်စည်ပလဲရေးဆိုရင်အခြေခံကြတဲ့စီးပွားရေးရဲ့ခန်းကဏ္ဍတော့မှတောင်းရလို့မရပါဘူးပြီးတော့ဒီနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေရောပြည်ရေးလုပ်ငန်းရှင်တွေလူချင်းကြတာဟိုတေချာစီရတာသူတို့ရင်းနှီးနှုတ်နှံမှုမလုပ်ခင်သူတို့ရင်းနှီးနှုတ်နှံမှုဟာသူတို့ရဲ့စီးပွားရေးအဆောင်အတူစီးပွားရေးလုပ်ငန်းမှုတစ်ခုဟာအခိုင်အမာနိုင်ပါမလားစက်တင်နိုင်ပါမလားဆိုတော့အများကြီးစဉ်းစားပါတယ်။ဒီပြည်ပကဖြစ်နေတဲ့အခါကျရင်နိုင်ငံတကာရင်းနှီးနှုတ်နှံမှုရောကိရင်းရုံးလန်းဖုံဖုံနှံမှုရောဒီအဲ့လိုပြည်ပကဖြစ်နေတဲ့အချိန်နေရာတွေမှာသူတို့တွေကမလုံချင်ရောဘာဖြစ်လို့လဲဆိုတော့သူတို့လုပ်လိုက်ရင်းနှီးနှုတ်နှံမှုဟာရေရှည်တည်တတ်မှာမဟုတ်ဘူး၊ခိုင်မာမှာမဟုတ်ဘူးလို့သူကယူဆလို့ကြောင့်မလို့ဒီပြည်နေနေမှုမရှိဘူးဆိုရင်စီးပွားရေးလုပ်ငန်းရှင်တွေကလည်းရှင်းတမ်းဖို့မလိုပါဘူးခင်ဗျာ
။ကုန်သည်ဆက်မှုအသင်းချုပ်အနေနဲ့ပြည်နယ်အစိုးရအဖွဲ့နဲ့လွှတ်တော်ဥက္ကဋ္ဌတွေပြည်နယ်စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းချက်တွေကိုလည်းအခုလိုပြောသွားပါတယ်
အဘိုးကြီးလို့ပြောဥစားတာပြည်ရင်းစီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်အဲဒီပြည်နယ်အစိုးရဝန်ကြီးချုပ်နဲ့အခြားဝန်ကြီးတွေလည်းလွတ်တော်ဥပဒေအောင်နဲ့တွေ့ရတဲ့အချိန်မှာကျွန်တော်တို့ဆွေးနွေးခဲ့တာကလာတဲ့ရင်းနှီးနှုတ်နှံမှုတွေကလူမျိုးတော်ဝင်ယူတဲ့လုပ်ငန်းတွေတောင်းကြည့်တဲ့လုပ်ငန်းတွေဖြစ်ရမယ်ဆိုတာကိုကျွန်တော်တို့ကဒီအစိုးရကလွတ်တော်ဒီအမတ်ဒီလွတ်တော်ဥပဒေကိုတွေ့ရတဲ့အခါမှာကျွန်တော်တို့ဒါကိုပြောခဲ့ပါတယ်ခင်ဗျာဟိုဒီတောင်းကြည့်တဲ့လုပ်ငန်းတွေဆိုတဲ့နေရာမှာလည်းသူစီးပွားရေးလုပ်ငန်းတွေကဟိုနာမည်ကြီးတဲ့လုပ်ငန်းတွေမှာအရင်ဟိုကမ္ဘာမှာအောင်မြင်တဲ့လုပ်ငန်းတွေဆိုရင်သူကဟိုတာဝန်ကျေတဲ့အကြောင်းပြီးတော့ကျင့်ဝင်လိုက်လာတဲ့အကြောင်းကိုပြပြချာချာကမ္ဘာကိုချပြတဲ့လုပ်ငန်းတွေရှိရပါတော့။အဲ့လိုလုပ်ငန်းတွေဦးစားပေးပြီးတော့ရင်းနှီးနှုတ်နှံမှုရင်းနှီးနှုတ်နှံကိုပေးဖို့ကျွန်တော်တို့ကဟိုဒီလုပ်ငန်းရှင်တွေကိုဒီသားအစုအဝေးကိုကျွန်တော်တို့တိုက်တွန်းခဲ့ပါတယ်အဲ့ဒါလုပ်ခဲ့ရမှာ
UNGC ကိုဂတိကဝေပြုတဲ့အခါမှာကုလသမဂ္ဂကထုတ်ပြန်ထားတဲ့စီကန်းဆယ်ချက်ကိုလိုက်နာရမှာရီလူအခွင့်ရေးလုံသားခွင့်ရေးတွေကိုလေးစားလိုက်နာရမှာရီတဘာဝပတ်ဝန်းကျင်ကိုကာကွယ်စောင့်ရှောက်တာတွေကိုလည်းလှုံ့ဆော်ရမှာဖြစ်ပြီးအာဂရိလိုက်စားမှုတွေကိုရှောင်ကျဉ်နိုင်ဖို့တွေဥပဒေကိုလိုက်နာဖို့ဥပဒေဘောင်အတွင်းကလုံကြဖို့ကျင့်ဝတ်ရှိတဲ့လူမှုတာဝန်ယူတဲ့လုပ်ငန်းတွေဖြစ်ရမယ်ဆိုတဲ့အကြောင်းကိုတော့တာဝန်ကျေတဲ့လုပ်ငန်းများဆိုင်ရာကွန်ရက် UNGC Network မြန်မာရဲ့ဥက္ကဋ္ဌဒေါက်တာအောင်ထွန်းသက်ကလည်းကရင်ပြည်နယ်လုပ်ငန်းရှင်များကိုတိုက်တွန်းသွားခဲ့ပါတယ်။ကရင်ပြည်နယ်ကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းက UNGC Network မြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကတိပြုလက်မှတ်လည်းရေးထိုးခဲ့ကြပါတယ်။ကုန်သည်စက်မှုအသင်းချုပ်အနေနဲ့ငင်းငန်းရေးအတွက်စီးပွားရေးလုပ်ငန်းများ Business for Peace B4P ကိုရန်ကုန်မြို့မှာဧပြီလ10ရက်နေ့ကနေစတင်မိတ်ဆက်ခဲ့ပြီးမွန်ပြည်နယ်ကရင်ပြည်နယ်တွေမှာကျင်းပခဲ့ကြတာဖြစ်ပါတယ်ရှင်
။မအေးအေးမသတင်းပေးဖို့သွားတာပါ။